ဒီတာဆန်တော်ကြီးနိုဝင်ဘာလ8ရက်အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာအနှံ့ကခေါင်းဆောင်တွေကစောင့်ကြည့်နေကြတယ်လို့ပဲဥရောပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကလည်းအလားတူပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါဒီရွေးကောက်ပွဲပေါ်သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင
်ဗျဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံကတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုစိတ်ဆန္ဒစော်ပြီးစောင့်ကြည့်နေတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောပါတယ်။နော်ဝေအမျိုးသမီးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာအင်ကာနီကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျာမန်ဝန်ကြီးချုပ်မာကဲကအခုလိုပြောကြားသွားတာဖြစ်ပါတယ်
။ Dann kommen wir den Gleichgewicht von Frauen und Männern in führenden Positionen etwas näher.
Hillary Clinton နိုင်ရမယ်ဆိုရင်တော့နိုင်ငံရဲ့ခေါင်းဆောင်ပြဓာန်တွေမှာအမျိုးသားနဲ့အမျိုးသမီးတွေကြားအရေးအတွေ့ညီမျှလာဖို့နှိစလာမှာဖြစ်ပါတယ်။
နော်ဝေဝန်ကြီးချုပ်အာနာဆိုဘတ်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါတယ
်။ Oh, kannst du dir wirklich inspirierend für morgen und ja, Kvinnen zum Konzert Politik nur zum Gebore von Mann.
Hillary Clinton နိုင်ရခဲ့ရင်ဒါဟာအမျိုးသမီးငယ်တွေအတွက်အများကြီးအားကျစရာဖြစ်လာပါလိမ့်မယ်။နိုင်ငံရေးဟာအမျိုးသားတွေနဲ့ပဲသက်ဆိုင်တယ်လို့သူတို့ကသဘောပေါက်ထားကြတဲ့အတွက်လူ့ဖွဲ့စည်းအတွေ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုပိုသဘောပေါက်လာကြမှာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာနေထိုင်တဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူဦးနွယ်အောင်ကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
။တဲ့တဲ့ပြောလို့ရှိရင်တော့ Hillary Clinton ပေါ့ဒီသူ့ရဲ့နိုင်ငံရေး background ကိုပါအကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ်နဲ့တခြားစီပဲထရမ်လိုစီဝါရေးသမားနဲ့ချီးပင်းလာတာမဟုတ်တော့ကျွန်တော်တို့ကဒီဟယ်လရီကလင်တန်ပဲနိုင်မယ်လို့မျှော်လင့်မျှော်လင့်နဲ့ဆုတောင်းတောင်းပါတယ်ဒေါ်နယ်ထရမ်ကဘာမှကိုသူကဘာမှအကြောင်းတော်ကိုကောင်းကောင်းသိမှာမဟုတ်ဘူးဟယ်လရီကလင်တန်ကတော့ဗမာပြည်နဲ့လည်းရင်းနှီးတော့ဒေါ်အောင်ဆန်းစုကြည်နဲ့လည်းနီနီဆက်တဲ့ကင်းမင်းမင်းရှိတဲ့ပုံကူဖြစ်တဲ့ကြောင့်မလို့ဟီလီကလင်ကတော့ဗမာပြည်အတွက်တူတဲ့အောင်လုပ်မယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်
။နော်ဝေနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးမြင့်အေးကလည်းအမေရိကန်ရွေးကောက်ပွဲအပေါ်သူ့အမြင်ကိုပြောပါတယ
်။ကျွန်တော်အမြင်ပြောရရင်တော့ဟီလီကလင်တန်နိုင်မယ်လို့ထင်တယ်။အမေရိကန်သမိုင်းမှာပေါ့ဗျာဒီတစ်ခေါက်ကတော့တော်တော်လေးတော့ကတိကောက်တော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေ။ဘာပဲဖြစ်ဖြစ်ကလင်တန်ကလည်းသူအီးမေးသုံးတဲ့ကိစ္စတွေပိုင်းနဲ့ရင်ဆိုင်နေရတာဆိုတော့နည်းနည်းတော့ကတိကောက်ဖြစ်ကြရှိတယ်ဒါပေမဲ့ဒွန်နယ်ထရန့်ကနည်းနည်းကြားနှုံးတယ်လို့ကျွန်တော်ထင်တယ်လေအဲ့တော့ကလင်တန်နိုင်မယ်လို့ကျွန်တော်ထင်တယ်လေနော်ဝေအနေနဲ့ကဘရိုးကတော့လည်းကလင်တန်ကိုနိုင်စေခြင်းတဲ့သဘောတော့ရှိတယ်ဗမာပြည်လူမျိုးကိစ္စမျိုးတွေကတော့အဲ့လောက်ကြီးတိတိသာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူးဒီကလင်တန်ပဲတက်တည်ဖြစ်စီပေါ့လေဒီထရန့်တို့တက်တည်ပဲဖြစ်နေပေါ့လေဘာကြောင့်ဆိုတော့ထရန့်တို့ဘက်ကလည်းဗမာပြည်ဒီမိုကရေစီကိုထောက်ခံခဲ့တဲ့အစီအလာတော့အများကြီးရှိခဲ့တာပဲ
ဗီဒင်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလိုက်ရဲ့အမေရိကန်ရွေးကောက်ပွဲပေါ်အမြင်ကတော
့ဒီလိုကနေနိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်။ဒီလိုကနေတော့ဒီအင်္ဂါလေးတာနိုင်ရေးပင်သာရှိရယ်။ဟိုတော့လည်းဖြတ်နေနေရတော့အထုံးတိုင်းပေါ်ဒီစကားပြောတာကြီးမသိဘူးပြောတာကြီးပါပြီပေါ့နော်။ပါစနယ်ဒီနေ့တော့ဒီလိုကနေနိုင်ရေးကျင်းပါတယ်။အဲဒီလိုနိုင်ငံရေးတော်လည်းဆက်ကမျှော်မှန်းတာလေးဖြစ်တတ်တော့လေ။တော့လည်းဖြတ်နေနိုင်နိုင်တော့ဒီလိုလည်းဒီအားကြီးလေးကွာတာပေါ့ဒီလေ။အဲ့တော့ကျွန်တော်အချင်းပြောရရင်တော့ကျိလိုက်နိုင်နေဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အများကြီးအထောက်အပံ့ပေးမယ်လို့ကျွန်တော်ယုံကြည်တယ
်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကတော့အမေရိကန်စံတော်ချိန်အင်္ဂါညတကောင်ကြာရင်တည်ကြရမှာဖြစ်ပါတယ်ခင်ဗျာ။